ဆီးရီးယားနိုင်ငံရဲ့အရှိချမ်း IS စစ်သွေးကြောတွေထိန်းချုပ်ထားတဲ့နောက်ဆုံးခြေကုပ်နေရာကိုစစ်ဆင်ရှင်းလင်းဖို့ကြိုးစားရမှာအမေရိကန်နောက်ခံပေးထားတဲ့ Syria Democratic တပ်ဖွဲ့ SDF ဟာ IS စစ်သွေးကြောတွေနဲ့အပြင်းထန်တိုက်ပွဲတွေဖြစ်နေပါတယ်။ SDF တိုက်ဖွဲ့တွေအနေနဲ့စစ်သွေးကြောတွေထိန်းချုပ်မှုအောက်မှာနောက်ဆုံးကြံ့နေတဲ့ကြေးရွာတွေကိုရှင်းလင်းဖို့စတင်လှုပ်ဆောင်နေပြီလို့အဲ့ဒီဖွဲ့ရဲ့ပြောခွင့်ရသူဖြစ်တဲ့ Mustafa Bali က Twitter အကောင့်ကနေပြောဆိုပါတယ်။ SDF တပ်ဖွဲ့တွေဘက်ကစတင်တိုက်ခိုက်ပြီးတော့တိုက်ပွဲတွေကြီးကြီးမားမားရှိနေတယ်လို့ SDF တပ်မှုတူကလည်း AFP သတင်းဌာနကပြောပါတယ်။အီရတ်နယ်စပ်နဲ့ကပ်နေတဲ့4.1 km လောက်ပဲရှိတဲ့ဘက်ခုစ်ဒေသမှာတိုက်ပွဲတွေဖြစ်ပွားနေတာပါ။အဲဒီမှာအမေရိကန်ဥဆောင်တဲ့ညွန်မောင်းတပ်ဖွဲ့တွေကဒီလေကြောင်းပစ်ကူပေးနေတဲ့အောက်မှာပဲ SDF တပ်ဖွဲ့တွေက IS စစ်သွေးကြောတွေကိုစစ်ဆင်နေတာပါ။အဲဒီဒေသအတွင်းမှာတိုက်ပွဲအတွေ့အကြုံကောင်းကောင်းရှိတဲ့ IS တိုက်ခိုက်သမား3000လောက်ရှိမယ်ဆိုပြီးတော့ SDF တာဝန်ရှိသူတွေရောဗြိတိန်ခြေစိုက်တဲ့ဆီးရီးယားလူခွင့်ဆောင်ကြည့်ရေးအဖွဲ့ကပါခန့်မှန်းထားပါတယ်။အများစုကတော့နိုင်ငံခြားသားတွေဖြစ်တယ်လို့ဆိုပါတယ်။ဒေသအတွင်းမှာပဲအရက်သားရာကနန်းအတော်များများလည်းရှိမယ်ဆိုပြီးတော့ခန့်မှန်းထားပါတယ်။ဆီးရီးယားရှိချင်း IS ထိန်းချုပ်ရေးဒေသကိုဆစ်ဆင်ဖို့ကပ်တပ်ဖွဲ့ဒီပြည်သူစစ်တွေနဲ့အတူ SDF တပ်ဖွဲ့ကစစ်ပစ်နေတာကြောင့်ဆီးရီးယားရဲ့သားနဲ့နိုင်ငံခြားသား2000ကျော်ဟာဒီဒေသတွင်းကနေအခုပြီးခဲ့တဲ့သတင်းပတ်တွေအတွင်းကထွက်ပြေးခဲ့ရတယ်လို့ဒေသတွင်းကရတဲ့သတင်းတွေအရသိရပါတယ်။အမျိုးသမီးနဲ့ကလေးငယ်အများစုပါတဲ့အဲဒီစစ်ပျေးဒုက္ခသည်တွေကိုဆီးရီးယားရှေ့မြောက်ပိုင်းဒေသဒုက္ခသည်စခန်းတစ်ခုမှာနေရာချထားပါတယ်။ပြေးလာတဲ့အမျိုးသမီးနဲ့ကလေးအများစုဟာနိုင်ငံခြားသားတွေနဲ့ IS မိသားစုဝင်တွေဖြစ်ကြတယ်လို့စကန်အုပ်ချုပ်ရေးမှူးက VW ကိုပြောဆိုပါရတယ်။